ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကိုဗစ်ကပ်ရောဂါကိုတွေ့ရှိရကနေစတင်ပြီးထိုင်းမြန်မာနယ်စပ်ချစ်စီရဲ့အမှတ်နဲ့တကားကနေတင်သွင်းကုန်နဲ့ကျင်ပို့ကုန်စတဲ့ကုန်သွယ်မှုတွေကိုအောက်တိုဘာလ18ရက်နေ့ညနေ3နာရီကနေစတင်ပြီးတပတ်ကြာယာယီပိတ်ကင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မဲဆောက်မြို့မှာပြီးခဲ့တဲ့လကစပြီးမြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသားတွေကိုဗစ်ကပ်ရောဂါတွေ့ရှိတာမြန်မာကုန်တင်ကားမောင်းသမားတွေကိုဗစ်တွေ့ရှိတာဒါအပြင်ကုန်ကားသမားများဝင်ထွက်ခဲ့တဲ့မဲဆောက်မြို့ထုံထောင်းရပ်ကွက်အတွင်းမှာပိုးတွေ့ရှိသူတွေတိုးလာရကနေစလို့အနီးတစ်ဝိုက်ကစာသင်ကျောင်းတွေဘာသာရေးကျောင်းတွေကိုလည်းယာယီပိတ်လိုက်ပါတယ်။ဒီနောက်မှာတော့ထိုင်းမြန်မာချစ်တီရဲ့တရားနှစ်မှာကုန်သွယ်မှုတွေကိုလည်းတပတ်ကြာကန့်သတ်လိုက်တဲ့အကြောင်း KNB နဲ့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါတယ်
။ကုန်သွယ်မှုကိုယာယီကန့်သတ်တာပါ။ကုန်သွယ်မှုကတော့သာမန်ဖြစ်ပုံမှန်နော်မထိတ်ပေါ်တာထိတ်ဒေတာနဲ့ကုန်သွယ်မှုတော့မရှိဘူး။တခြားဒီကိုဗစ်ကိစ္စနဲ့ဟာတော့နည်းချင်းရှိပါပေါ့။အရေးပေါ်ဆောင်ရွက်တော့ရှိကောင်းရှိနေတာပါ။အဲဒီထုတ်ပြန်ထားတာတော့25ရက်နေ့ညနေရှိပါခင်ဗျ။သူကသူစီကအိတ်ကိုလည်းကန့်သတ်တယ်လို့အင်ကိုလည်းကန့်သတ်ထားတော့ကျွန်တော်တို့လုပ်လို့မရသေးဘူးပေါ့။ဒါနဲ့သူပြန်လို့ရှိတဲ့အချိန်မှာလုပ်လို့ရမလားဆိုတော့ကျွန်တော်တို့သက်ဆိုင်ခန္ဓာနဲ့ဆိုင်တာပေါ့။ကုန်သွယ်ရေးဆိုကုန်သွယ်ရေးနဲ့ဆိုင်တဲ့ကောက်ဆန်းနဲ့ကောက်ဆန်းဆိုင်တာပေါ့။
ကုန်သွယ်မှုတွေယာယီရပ်တန့်ထားမှဖြစ်ပေမဲ့ကိုဗစ်ကာလမှာအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကတော့တကားနှစ်ကနေနေရပြန်လို့ရကြောင်းကိုလည်းပြောပြပါရစေ
။သူတို့ကလည်းနားမနေကြတာခင်ဗျ။အဲ့နိုင်ငံသားတွေကြောင့်ဝင်နေတဲ့ဆိုတော့ကျွန်တော်တို့လမ်းကြီးပေါ့။နိုင်ငံကြီးကြီးဆောင်တဲ့ဆက်နယ်ပေါ့ဆိုတော့သက်ဆိုင်ကတော့အချင်းချင်းချိန်တဲ့ဟာပေါ့။ဟို25ရက်နေ့ရှိဆိုတာကသူတို့ဘက်ကစဉ်းစားတဲ့ဟာပေါ့နော်။ကျွန်တော်တို့ပြတဲ့ဟာ
။အော်တိုဘာလ17ရက်နေ့မှာတော့ထိုင်းကျန်းမာရေးဝန်ကြီးမစ္စတာအနုတင်ချမ်ပီရကွန်ဟာမဲဆောက်မြို့ကိုလေယာဉ်နဲ့လာရောက်ခဲ့ပြီးနေဆက်အခြေအနေကိုလာရောက်စစ်ဆေးခဲ့ပြီးနေပြည်တော်အာဏာပိုင်တွေနဲ့တွဲဆုံသွားခဲ့ပြီးတဲ့နောက်အခုလိုပြောဆိုသွားပါတယ်။ဟော
ဟဲ့တာတော့ပေါ့ကတော့မကျေမကလက်လောက်ဆောင်ပေါ်နေမယ်။မင်းထားနေကြ
ထိုင်းကျမိုင်ဝင်ကြီးဒေါက်တာအနုတင်ချမ်ပီရကွန်ပြောဆိုသွားတာကတော့မဲဆောက်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုးကိုဗစ်ရောဂါကိုကူးစက်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်ထိတ်လန့်လာတယ်မဖြစ်ကြဘူးနဲ့အင်ဒီနာချင်းနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေကိုအမျိုးသားရေးတာဝန်လို့စောင့်ကြည့်သတင်းပေးကြဖို့ထိုင်းဘာသာနဲ့တိုက်တွန်းသွားပါတယ်။အခုလိုမျိုးနေဆက်တကားနှစ်မှာကုန်သွယ်မှုတွေယာယီကန့်သတ်လိုက်တာကတော့မဲဆောက်မြို့ကအစ္စလာမ်ဘာသာဝင်တွေအများဆုံးနေထိုင်နေတဲ့ထုံထောင်းမဒီနာရပ်ကွက်မှာမိသားစုဝင်၅ဦးကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့ပြီးထိုင်းနိုင်ငံအတွင်းကူးစက်ပြန့်ပွားမှုကိုအရေးပေါ်ထိန်းချုပ်နိုင်ဖို့အတွက်ထိုင်းအနာပိုင်းတွေကအရေးပေါ်ကာလအဖြစ်9ရက်သတ်မှတ်လိုက်ကြောင်းမဲဆောက်မြို့ပိုင်းကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရေးပေါ်ကာလကို9ရက်သတ်မှတ်ထားတဲ့ကာလအတွင်းမှာပိုးတွေ့ရှိတဲ့ရပ်ကွက်အနီးတစ်ဝိုက်ကဘာသာရေးကျောင်းနေနဲ့စာသင်ကျောင်းတွေအားလုံးပိတ်ထားရမှာဖြစ်ပြီးကိုဗစ် -19 ရောဂါပိုးထိခိုက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်တော့မှာဖြစ်တယ်လို့ဆိုပါရယ်ရောဂါပိုးစတင်တွေ့ရှိခဲ့တဲ့ထုံထောင်းရက်ွက်အတွင်းမှာတော့လူစုလူဝေးလောက်တာတွေဘာသာရေးစုတောင်းတာဝိုင်းဖွဲ့အရက်တောက်တာတွေမလုပ်ရတယ်လို့စားတောက်ဆိုင်တွေမှာလည်းစုဝေးစားတောက်တာတွေမလုပ်ဖို့သတိပေးထားပါရယ်ပိုးတွေ့ရှိတဲ့မိသားစုဝင်တွေနဲ့အနီးကပ်နေထိုင်နေသူတွေကိုတော့စောင့်ကြည့်တော့မှာဖြစ်တယ်လို့ရက်ွက်အတွင်းမှာတော့ပိုးသက်ဆေးထန်းတာတွေကိုလည်းလှုပ်ဆောင်နေပါရယ်ကျမမအေးမှာထက်မြမာနေဆက်ကနေသတင်းပေးပို့နေတာပါ